ဒုတိယကြိမ်လွှတ်တော်ရဲ့ပြည်သူ့လွှတ်တော်အစည်းအဝေးကိုဖေဖော်ဝါရီလ1ရက်နေ့မှာကျင်းပခဲ့ပြီးအမျိုးသားလွှတ်တော်ကိုတော့ဖေဖော်ဝါရီလ3ရက်နေ့မှာစတင်ကျင်းပခဲ့ပါတယ်။ပြည်အောင်စုလွှတ်တော်ကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီလွှတ်တော်ကနေကော်မရှင်တစ်ခုနဲ့ကော်မတီ၄ခုကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါပေမဲ့မနေ့ဖေဖော်ဝါရီလ17ရက်နေ့ကပြည်အောင်စုလွှတ်တော်ကို10မိနစ်ပဲကျင်းပခဲ့တာမို့အဲ့ဒီအပေါ်မှာဝေဖန်ထောက်ပြချက်တချို့ထွက်ပေါ်လာပါတယ်။ပထမကြိမ်လွှတ်တော်တုန်းကလည်းအခုလိုပဲအစည်းအဝေးလုပ်တဲ့အချိန်တွေတိုးတောင်းတာမို့7မိနစ်လွတ်တော့15မိနစ်လွတ်တော့ဆိုပြီးတော့အမိတင်ဝေဖန်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ခုကျင်းပနေတဲ့ဒုတိယအကြိမ်လွတ်တော့ဟာပြီးခဲ့တဲ့ပထမအကြိမ်လွတ်တော့နဲ့မတူဘူးဆိုတဲ့အမြင်တွေရှိနေသလိုလူထုကကိုယ်တိုင်ရွေးချယ်ထားတဲ့လွတ်တော့ဖြစ်တာမို့မျှော်လင့်ချက်တွေကလည်းကြီးမားနေကြတာဖြစ်ပါတယ်။သူတဖြင့်တော့လွတ်တော်တွေမှာကိုယ်စားလှယ်တွေဟာမလို့အဖဲနဲ့အချိန်ဖြုံးတာတွေမဖြစ်သင့်ဘူးလို့ရခိုင်အမျိုးသားပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဖေးတန်းကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်ရှင်
။နေပဲတနည်းမှာအနာရီဘောအလုံးစုံအဲ့လောက်ပဲကျင်းပခဲ့တော့လीဒါကျွန်တော်တို့လွှတ်တော်ကုသရေးတွေနဲ့ဒီမှာအချိန်တွေကိုထိုင်ပြီးဖြုံးနေရသူဖြစ်နေတယ်တစ်ခါကလွှတ်တော်ကုသရေးပေးရတဲ့မြေတွင်းစည်းရုံးနဲ့စဉ်းစားတာနိုင်ငံတော်ဘတ်ဂျက်တွေကိုအလားမချုံပြီးတို့ဖြစ်နေတာပေါ့။ဘာကြောင့်လဲဆိုတော့အခက်အခဲကတော့အစိုးရဖွဲ့ဖို့အချိန်ယူတယ်လို့ပဲကျွန်တော်တို့မြင်နေရတယ်။ဒါမဲ့အပတ်ဆိုရင်လည်းတင်းလာနဲ့တောက်ကြနေကြတယ် capacity building ဆိုပြီးတော့ကျွန်တော်ပညာရေးလုပ်ငန်းပဲလုပ်မယ်လွှတ်တော်ပိတ်ချတဲ့သဘောမျိုးဖြစ်နေသူတို့အနေနဲ့တခုခုများကြားမှာလွှတ်တော်ကိုယ်စားလှယ်တွေကိုအင်ကုန်မပြန်စီရှင်တဲ့အရေးကြီးအဆိုတို့တခုခုများတက်လာမလားလို့ကျွန်တော်လည်းမျှော်လင့်ချက်ထားပါတယ်ဘာကြောင့်အဲ့လိုမဟုတ်ဘူးဆိုရင်တော့ဒီမိုကရေစီပွင့်လင်းလာတဲ့အချိန်ခါမျိုးမှာပေါ့နော်လွှတ်တော်ကိုယ်စားလှယ်တွေလည်းအကျိုးအကြောင်းတွေသိရှင်တာပေါ့အခုကဘာမှမသိရတဲ့အချိန်မျိုးဟိုဘသူသမရချင်းမယ်ဆိုတော့ထားပါအကျဉ်းတော့တိခွင့်မရတဲ့အခြေအနေမျိုးဖြစ်လို့ဒါကတော့မလူလာအပ်ဘူးလို့ထင်ပါတယ်ဗျကျွန်တော်တို့လုပ်စရာရှိတာကိုရရဲတင်းတင်းလုပ်စီရှင်ပါတယ်အခက်အခဲဆိုတာရှိမှာပေါ့ဒါပေမဲ့လုပ်မယ်ဆိုရင်တော့ဝစဝေးစရာမလုပ်ပါနဲ့တခါလဲအပြစ်ပြတ်လုပ်ပါရှုံးပြီးပြောရရင်တော့မလူအိုက်ရင်တော့စစ်တော်ကိုဟိုရန်နာပေးစီရှင်တယ်ကျွန်တော်တို့လည်းကိုယ်နေရာသွားပြီးတော့ကိုယ်အလုပ်တွေကိုဟိုလုပ်ရှင်ပါတယ်
ပထမကြိမ်လွှတ်တော်ကို2011ခုနှစ်ဇန်နဝါရီလ31ရက်နေ့မှာစတင်ကျင်းပခဲ့ပြီး၄ရက်အကြာမှာတော့ဒုတိယသမ္မတအမည်အစင်းကိုတင်သွင်းပါတယ်နောက်တစ်နေ့မှာတော့ပြည်အောင်စုလွှတ်တော်ကသမ္မတနဲ့အတူဒုတိယသမ္မတနှစ်ဦးရဲ့အမည်အစင်းတွေကိုမဲခွဲဆုံးဖြတ်ပြီးတော့အတည်ပြုရွေးချယ်ပါတယ်အဲ့ဒီနောက်တပတ်အကြာမှာတော့သမ္မတဦးသိန်းစိန်ရဲ့အစိုးရအဖွဲ့ကဝန်ကြီး30ကိုလွှတ်တော်ကအတည်ပြုပေးခဲ့တာတွေရှိပါတယ်ဒါပေမဲ့အခုဒုတိယအကြိမ်လွှတ်တော်မှာတော့ဒုသမ္မတစီရင်တွေကိုမတ်လ18ရက်နေ့မှာစတင်ဆွေးနွေးတော့မယ်ဆိုတော့အချိန်ကတလခွဲကျော်ကြာနောက်ကျနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥခိုင်မောင်ကြီးကတော့ပထမလွှတ်တော်နဲ့ဒုတိယလွှတ်တော်အခြေအနေတွေကိုအခုလိုနှိုင်းယှဉ်ပြပါတယ်ရှင်
။သူ့ဖက်သုံးဘွဲကနေဒုသမ္မတရွေးချယ်တဲ့ကိစ္စကိုတော့ဒီတစ်ခါကတော်တော်ကြီးနောက်ဆုတ်လိုက်တာတွေ့ပြီးတော့ပြီးခဲ့တဲ့အကြိမ်တုန်းကချက်ချင်းပဲလုပ်တယ်ဆိုတဲ့ဟာမျိုးတွေ့ရတယ်ပေါ့နော်။အဲ့တော့လွှတ်တော်ကအခုလိုနောက်ဆုတ်လိုက်ပြီးတော့မှတကယ်ကျင်းပတော့လေကော်မတီတစ်ခုဖွဲ့တယ်ဒီနေ့ဖွဲ့တယ်နောက်တနေ့အတည်ပြုတယ်။အဲ့တော့ကော်မတီဒီကော်မရှင်တွေကိုတည့်ရက်ထဲဖွဲ့ပြီးနောက်တည့်ရက်မှာယူလိုက်ရင်လည်းပဲအတည်ပြုချက်ယူလည်းပဲရပါတယ်။ဒါပေမဲ့အဲ့ဒါကိုတည့်ရက်ခွဲလို့တာလည်းတွေ့ပါတယ်။အဲ့တော့ပထမလူတွေလောက်တုန်းကဒါတွေလုံးမဲ့ကိစ္စတွေကိုကြိုတင်စီစဉ်ထားပါတယ်။ဒါပေမဲ့အချိန်တော့မဆွဲဘူး။သို့တော့လွတ်တော်ကလွတ်တော်အတူလေးတွေအချိန်တို့လွတ်တော်လေးတွေဖြစ်နေတယ်။အခုဟာကြတော့သမရဒုသမရဖွဲ့တဲ့ရွေးချယ်တဲ့ကိစ္စကိုအချိန်ဆွဲတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့လွတ်တော်တွေကိုစီဝေးတဲ့အခါကျတော့လွတ်တော်တွေမှာလောလောဆယ်အလုပ်ကတော့မမေရရမရှိသေးဘူးဆိုတာတွေ့ရပါတယ်။လွတ်တော်ကလွတ်တော်များရဲ့လုံနေကြကိစ္စတွေကမီးခွန်းနေအဆိုတွေတင်လို့ရပြီဆိုတော့ပြည်သူ့တော်မှာကြီးညာပါတယ်ပြီးခဲ့တဲ့ဘက်ကဒါပေမဲ့အဲ့ဒါတွေကိုတကယ်လွတ်တော်မတိုင်မီ10ရက်အလိုမီးခွန်းတင်ရမယ်15ရက်အလိုအဆိုတွေတင်ရမယ်ကိစ္စတွေဒါတွေကအရင်လွတ်တော်9နှစ်တက်တန်းလုပ်ခဲ့တာတွေအတွေ့အကြုံတွေရှိပြီးသားအတွက်ဒီထဲမှာလွတ်တော်တက်ဖူးတဲ့လူတွေလည်းအများကြီးပါတဲ့အတွက်ဒါဟာချက်ချင်းဆိုသလိုပဲအကောင့်ထဲပေါ်သွားလို့ရတယ်လို့ကျွန်တော်တို့ကမြင်ထားတယ်ဗျဒါပေမဲ့ဒါဟာအခုတက်လာတဲ့အနိုင်ရပါတီကအတွေ့အကြုံရှိသေးလို့နည်းနည်းလေးအချိန်ကိုစောင့်ခိုင်းလင်းနဲ့လုပ်နေသလားလို့တစ်ဖက်မှာတွေးကြရရှိပါတယ
်။ကချင်ပြည်နယ်ဒီမိုကရေစီပါတီအဖွဲ့ကဥက္ကဋ္ဌတူဖြစ်တဲ့ဒေါက်တာတူးချာကတော့အခုကျင်းပပြီးစီးသွားတဲ့ဒီ၁၀ရက်တာအတွင်းမှာတော့လွှတ်တော်ရဲ့လုပ်ငန်းတွေဟာအားရစရာကောင်းတယ်လို့သူမမြင်ကြောင်းပြောပါတယ်
။ဒီလွှတ်တော်အမတ်ဒီလည်းသူတို့ဒီတင်ပြစရာရှိတော့ရှိပါဘူး။ဒါမဲ့ဒီဒီလွတ်တော်ကိုဦးစီးကျင်းပတဲ့ကောင်းဆောင်လုပ်တဲ့လူတွေအနေနဲ့ကတော့ဒါဒီဆွေးနွေးစရာဒီညံ့ညစရာမရှိလို့အဲ့လိုအချင်းတူတူလေးကျင်းပတာဖြစ်နေပါတယ် 的路的啊，青都都嘞，金马大庙是路西的，大罗啊，就没西来嘛不，马上来说路多嘛，大文啊，免西的，路多大文啊，免西嘛嘛的，龙老的青别地嘛的，阿们的路啊，咱白马路那罗么对不嘞的，青都都嘞说，大罗阿呀是阿罗不搞目标。
ဒါပေမဲ့2015ရွေးကောက်ပွဲမှာလူလူကတခဲနဲ့ရွေးချယ်တင်မြှောက်လိုက်တဲ့ NLD ပါတီကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကဦးဆောင်လာမှုနိုင်ငံအတွက်အကောင်းဆုံးအပြောင်းလဲတွေကိုလုပ်ပေးနိုင်မယ်ဆိုတာလူလူကယုံကြည်ထားပြီးသားဖြစ်တယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။ရန်စောသေးတယ်ရန်စောရဲဆိုတာလွတ်တော်ပါလေပဲဒါကသူဒီမိုကရေစီအင်အားစုတွေပထမဦးဆုံးအများစုဆန္ဒရရလွတ်တော်ဖြစ်တယ်။နောက်တစ်ခုအစိုးရလက်ဖွဲ့စည်းကိုကိစ္စမှာညှိနှိုင်းနေရတော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေ။ပြည်သူလူထုကတော့မမီစီဝါရဲ့မှာဖြစ်ချင်နိုင်ငံရေးမှာဖြစ်တဲ့လူမှုရေးကိစ္စတွေမှာဖြစ်ဖြစ်ဒီတစုံပြားကြီးအပြောင်းလဲကြီးကိုလုံနိုင်လိမ့်မယ်လို့လူလူကပြောတယ်လို့ကျွန်တော်လည်းတည်တယ်တော့လို့ပြောချင်ပါလား။
ဒါကတော့မနေ့ကပြည်အောင်စုလွတ်တော်ကို10မိနစ်ကြာကျင်းပခဲ့တဲ့အပေါ်အမည်နဲ့သုံးသက်ချက်ချက်ကိုနားဆင်ကြရတာပါအခုကျင်းပနေတဲ့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးကိုလွှတ်တော်ကိုယ်စားလှယ်ပေါင်း650ကျော်တက်ရောက်နေပြီးလွှတ်တော်ကိုယ်စားလှယ်တဦးဟာလစာငွေကျပ်10သိန်းစီနဲ့အတူတစ်နှစ်3စီးအဖြစ်ငွေကျပ်2000စီခန်းစားခွင့်ရရှိထားတာလည်းဖြစ်ပါတယ်ရှင်